ဖီယိုအမေရိကန်တန်ကနေအောက်တိုဘာ9ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစည်းအဝေးကိုမနက်9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်အသံလွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစည်းအဝေးမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းနဲ့နောက်ခင်းအင်္ဂလိပ်စာသင်ခန်းစာအစည်းအဝေးကိုထုတ်လွှင့်ပေးသွားဖို့ရှိသလိုအပတ်စဉ်စီးပွားရေးခန်းနာမှာဆိုရင်တော့
တစ်ချက်ကတော့ဗျာနိုင်ငံခြားကနေဝင်လာရင်သူနိုင်ငံခြားလုပ်ငန်းတွေဝင်တယ်လို့ပဲ FDI ဝင်တယ်လို့ပဲသူတို့ကလည်းအရင်းကြီးလဲရမယ်နည်းပညာလဲရမ
ယ်မနိုင်ငံတွေကိုနိုင်ငံခြားယင်းနှီးမြှုပ်နှံမှုဘဏ်တွေဝင်လာတဲ့ပတ်သက်ပြီးတော့ဗဟိုဘဏ်ရဲ့ဒါရိုက်တာအဖွဲ့ဝင်ဦးကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရမှာဖြစ်ပါတယ်။ဒါပြင်သုရဆောင်လင် American တခွင်စီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုထုတ်လွှင့်ပေးမှာပါ။ဦးစံမိုးဝေကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ပထမဦးဆုံးတင်ပြပေးမှာကတော့အောက်တိုဘာ5ရက်နေ့ထိုင်းနိုင်ငံထုတ် The Nation သတင်းစာရဲ့ Editor အာဘော်ခန္ဓာမှာရေးသားထားချက်ဖြစ်ပါတယ်။အာဘော် Court of Others Little Secret Police Extortion Court တောင်ကျွန်းရဲ့တခြားလှည့်ဝတ်ချက်ရဲရဲငွေညှစ်မှုလို့ခေါင်းစဉ်တက်ထားပါတယ်။ Court တောင်ဆိုတာဗီဒီယိုနိုင်ငံသားနှစ်ယောက်ကိုအဲ့ဒီမှာရှိနေတဲ့မြန်မာရွှေပြောင်းအလုပ်သမားတွေကတပ်ဖြတ်လိုက်လို့ဆိုပြီးတော့ Holding တကျော်နာမည်ကြီးနေတဲ့ထိုင်းနိုင်ငံတောင်ပိုင်းကလိတ်ကျွန်းဆိုတဲ့ကျွန်းကလေးဖြစ်ပါတယ်။အဲ့ဒီကျွန်းပေါ်မှာဆာရဲဆာတန်းအပြည့်စုံမပါဘဲနေထိုင်ပြီးတော့အလွတ်လွတ်ကင်နေကြတဲ့ရွှေပြောင်းအလုပ်သမားတွေဟာရဲကိုတလဘတ်900ပေးကြရတယ်ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်ဖမ်းဆီးစစ်ဆေးမှုတွေခံနေရတဲ့စသဖြင့်အစချီရေးသားထားပါတယ်။ကော့တောက်ကျွန်းမှာဗီတင်နိုင်ငံသားနှစ်ယောက်တပ်ဖြတ်ခံရပြီးတဲ့နောက်ထိုင်းအာဏာပိုင်တွေမဆွေးနွေးခြင်းနဲ့အကြောင်းအရာတွေတတိကြီးပေါ်လာခဲ့တယ်လို့ရေးပါတယ်။ဒီနေရာမှာရဲတပ်ဖွဲ့ကသူတို့နဲ့ကျွန်းမှာနေထိုင်တဲ့ရွှေပြောင်းအလုပ်သမားတွေရဲ့ပတ်သက်ဆက်နွယ်မှုတွေကိုမပေါ်လွင်စေချင်တာလဲပါတယ်လို့ရေးပါတယ်အဲ့ဒါကတော့ငွေညှစ်တဲ့ကိစ္စပဲဖြစ်တယ်လို့ဆိုပါတယ်ကျွန်းပေါ်မှာနေထိုင်တဲ့ရွှေပြောင်းအလုပ်သမား9000လောက်ထဲမှာ2000ဟာတေဝင်စာရဲစာတမ်းအထောက်အထားမရှိကြပါဘူးအဲ့ဒီလူတွေဟာရဲကိုတလဘန်းဝင်900စီပေးကြရပြီးမော်တော်ဆိုင်ကယ်မောင်းရင်လည်းဆိုရင်တလကိုလိုင်စင်အတွက်ဘန်း900ထပ်ပြီးတော့ပေးကြရပါတယ်အဲ့ဒီမှာရှိသမျှရွှေပြောင်းအလုပ်သမားတွေအများစုဟာမြန်မာနိုင်ငံကလာသူတွေဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို thenationmultimedia.com online မှာဖတ်ရှုနိုင်ပါတယ
်။နောက်ဆက်လက်တင်ပြပေးမှာကတော့အောက်တိုဘာလ6ရက်တနင်္လာနေ့တို့ South China Morning Post သတင်းစာရဲ့စီးပွားရေးကဏ္ဍမှာဆောင်းပါးရှင် Don William ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာ Fading Out of China's Investment Radar တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှု Radar စက်ကွင်းထဲမှာမြန်မာနိုင်ငံဟာတစားတက်တစားမှေးမိန်လာနေပြီလို့ခေါင်းစဉ်တက်ထားပါတယ်။လွန်ခဲ့တဲ့9နှစ်ကာလတုန်းကဆိုရင်မြန်မာနိုင်ငံဟာတရုတ်နိုင်ငံအပေါ်မှီခိုအားထားပြီးနေခဲ့ရပါတယ်။ကမ္ဘာပေါ်မှာအဆင်းရဲဆုံးနိုင်ငံတွေထဲမှာပါဝင်ခဲ့တဲ့အရှေ့တောင်အာရှကမြန်မာနိုင်ငံအတွက်လိုအပ်နေတဲ့အခြေခံအဆောက်အအုံအများစုနဲ့ပြပရင်းနှီးမြှုပ်နှံမှုကြီးကြီးမားမားရရှိဖို့တရုတ်နိုင်ငံကိုအားထားခဲ့ရပါတယ်လို့ရေးသားထားပါတယ်။ဒါပေမဲ့လွန်ခဲ့တဲ့3နှစ်ကစလို့မြန်မာနိုင်ငံမှာအစိုးရပြောင်းသွားပြီးတော့ကမ္ဘာကြီးနဲ့ဆက်ဆံဖို့တကားဖွင့်ပေးလိုက်တယ်လို့အနောက်နိုင်ငံတွေကလည်းပထမခြေလှမ်းစတင်ဝင်ရောက်လာပါတယ်။အမေရိကန်ပြည်ထောင်စုနဲ့အနောက်နိုင်ငံတွေကလည်းစီးပွားရေးအရအရေးယူပိတ်ဆို့ထားတာတွေကိုဖယ်ရှားပေးလာခဲ့ပါတယ်။တရုတ်နိုင်ငံရဲ့အခမ်းကဏ္ဍဟာငြိမ်သက်နေပါပြီ။2008ခုနှစ်ကနေ2011ခုနှစ်ကြားတရုတ်ရဲ့ယင်းနှီးမြှုပ်နှံမှုဒေါ်လာတန်ပေါင်း1200ရှိခဲ့ရာကနေ2012 2013မှာဒေါ်လာတန်း400ပဲရှိပါတော့တယ်လို့ Washington အခြေစိုက် Tipson Center ပညာရှင်အဖွဲ့ရဲ့အစဉ်ခန်းစာမှာဖော်ပြထားတာပါမြန်မာနိုင်ငံအနောက်မြောက်ပိုင်းမှာတည်ဆောက်မဲ့ဒေါ်လာတန်ပေါင်း 3,600 တန်းရေကာတာစီမံကိန်းကြီးကြောင့်ဆန္ဒပြပွဲတွေဖြစ်ပွားခဲ့ပြီးမြန်မာအစိုးရတစ်ကဒီစီမံကိန်းကိုရပ်တန့်ထားလိုက်တဲ့အကြောင်းကိုလည်းဆောင်းပါးရှင်ကရေးသားထားပါတယ်မြန်မာနိုင်ငံဟာတစားတဲ့တစားမိတ်ဆွေလိုမဟုတ်တော့ပဲယင်းနှီးမြှုပ်နှံမှုလောက်ရမှာအန်ဒီရဲ့ရှိလာပြီလို့တရုတ်နိုင်ငံဘက်ကသဘောပေါက်လာနေတယ်လို့ Stipson Center အစီရင်ခံစာမှာဆိုထားကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်စုံကတော့ South China Morning Post မှာဖတ်ရှုနိုင်ပါတယ်ရှင်။
ထိုင်းနိုင်ငံတောင်ပိုင်းမှာပြည်ထိုင်နိုင်ငံသားကဘာလက်ခီးသွားနှစ်ဦးအသက်ခံရမှုနဲ့ပတ်သက်ပြီးတော့တန်တရားရှိသူမြန်မာနိုင်ငံသား၃ဦးကိုဖမ်းဆီးထားပြီးနှစ်ဦးကဝန်ခံတယ်လို့ထိုင်းအရာရှိတွေကပြောဆိုကြသလိုအခင်းဖြစ်ပွားတဲ့နေရာမှာရှိနေကြတဲ့မြန်မာအလုပ်သမားတွေနဲ့အလုပ်သမားရေးဆောင်ရွက်သူတွေကတော့တမင်အကွက်ဆင်ဖမ်းဆီးခြင်းဖြစ်တယ်လို့ပြောဆိုနေပါတယ်။သောရရှင်တွေကရောဒီအမှုအပေါ်ဘယ်လိုမြင်ကြပါသလဲ။ထိုင်းရဲ့တပ်ဖွဲ့တရခန့်မိတယ်လို့ပြောလို့ရအောင်မြမအလုပ်သမားတွေကိုအကွက်စင်ဖမ်းတာလားဒါမှမဟုတ် DNA တပ်သေးအထောက်ထားအပါဝင်တခြားခိုင်လုံတဲ့မှုခင်းဆိုင်ရာတပ်သေးအထောက်ထားတွေကြောင့်ဖမ်းဆီးတာပါလားဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင် ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်ပြီး first နံပါတ်ကတော့ 1-239-382-999 ဖြစ်ပါတယ်ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 ဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်အားလုံးကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင
်ကျွန်တော်ရှင်အနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ဒီကနေ့ည9နာရီမတိုင်ခင်ဆက်သွယ်ကြဖို့ကိုဖိတ်ခေါ်ပြောကြခြင်းပါတယ်အခုကတော့အပတ်American Indian အသုံးနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
give someone a hard time
ဖြစ်ပါတယ်စာလုံးပေါင်းက G I V E give ကပေးတာSOMEONE someone ga tu tiao ye e ga tku ta kha HARD hard ga kitta TIME time ga chain so ro sakai khun ye thai yai thi be ga ro lu tu tiao ko khet khe de chain pi da bo idiom si re te wa di be ga ro lu tu tiao ko sait do ga yauk aw sait sin ye aw sait ma tet ma ta phi ya li aw sait tu aw sait a nau she phi aw ဒုက္ခရောက်အောင်လွတ်တာကိုဆိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My boss is giving me a hard time by asking me to do a lot of things in a short time.
ကျွန်တော်ဆရာသမားကကျွန်တော်ကိုစိတ်ညစ်ရအောင်လုပ်နေလေရဲ့။အချင်းတူတူအတွင်းမှာခိုင်းထားတာလုပ်စရာတွေကလည်းတပုံကြီးပါပဲဗျာလို့ထည့်ပေးရပါတယ်။
My boss is giving me a hard time by asking me to do a lot of things in a short time.
Lut u diao ko sait do ka yauk aw sait sin ye aw sait ma tet ma ta phi ya li aw sait tu aw sait a nau she phi aw dukkha yauk aw lut da ko idiom a thung ya be lu pyo ma le
give someone a hard time
lu pyo lu ya ba de အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ငကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာသန်းတင်ပြပေးတော့ဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုဘဏ်6ခုကိုနှစ်ပေါင်း50ကျော်အတွင်းပထမဆုံးအကြိမ်ဖြစ်အာဏာပိုင်တွေကလုတ်ကန်ခွင့်ပေးလိုက်ပါပြီ။ဥသိမ်းစိန်အစိုးရအနေနဲ့ဗဟိုဘဏ်ကိုတည်ကြလွတ်လပ်မှုပေးတာအပါအဝင်စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပြီးတဲ့နောက်တစ်ဆင့်တိုးတက်လာတဲ့ခြေလှမ်းတရက်လို့ပြောရမှာပါ။ဒီခြေလှမ်းပေါ်ကနေဖြစ်လာနိုင်တဲ့အကျိုးမြတ်ထိခိုက်နိုင်ခြင်းစသဖြင့်ဗဟိုဘဏ်ရဲ့ဒါရိုက်တာအဖွဲ့ဝင်ဦးကျော်မင်းထွန်းကိုဆက်သွယ်မေးမြန်းထားပါတယ်။ကိုသားညုံကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ။
ရရှိမြပြတရုတ်ဂျပန်ဩစတြေးလျမလေးရှားထိုင်းစင်ကာပူကနိုင်ငံခြားဘဏ်6ခုဟာမြန်မာနိုင်ငံအတွင်းမှာယင်းကြီးမြှုပ်နှံလုပ်ကိုင်ခွင့်ရသွားပြီဖြစ်ပါတယ်ဒီဘဏ်တွေမှာမြန်မာတွေအနေနဲ့ကပုံမှန်ဘဏ်တွေလိုမျိုးလူတူချင်းဘဏ်အကောင့်ဖွင့်ခွင့်တော့ရမှာမဟုတ်သေးပါဘူးဒါပေမဲ့ဒီဘဏ်တွေအနေနဲ့မြန်မာနိုင်ငံထဲမှာယင်းကြီးမြှုပ်နှံကြမဲ့နိုင်ငံခြားလုပ်ငန်းတွေကိုငွေချေးငှားခွင့်ရမှာဖြစ်တယ်လို့မြန်မာလုပ်ငန်းတွေကိုငွေချေးငှားနိုင်ဖို့လဲမြန်မာဘဏ်တွေနဲ့ပူးပေါင်းဆောင်ရွက်ခွင့်ရမှာဖြစ်ပါတယ်အခုလိုဒီနိုင်ငံခြားဘဏ်တွေကိုမြန်မာနိုင်ငံအတွင်းလာရောက်ယင်းကြီးမြှုပ်နှံလုပ်ကိုင်ခွင့်ပေးခြင်းအဖြစ်အကျိုးအမြတ်ထိခိုက်နိုင်ခြင်းစသဖြင့်ဘယ်လိုရှိနိုင်မလဲဆိုတာကိုဗဟိုဘဏ်ဒါရိုက်တာဖွဲ့ဝင်တူလည်းဖြစ်စီးပွားရေးတက္ကသိုလ်အငြင်းစားဒုတိယပါမခချုပ်လည်းဖြစ်တဲ့ဦးကျော်မင်းထွန်းရဲ့အမြင်ကိုမေးမြန်းထားပါရစေ။တစ
်ချက်ကတော့ဗျာနိုင်ငံခြားဘဏ်တွေဝင်လာရင်သူနိုင်ငံခြားလုပ်ငန်းတွေဝင်တယ်လို့ပဲ FDI ဝင်တယ်လို့ပဲသူတို့ကလည်းအရင်းကြီးလဲရမယ်နည်းပညာလဲရမယ်ဒါတူရီရတယ်လေ
။ဟုတ်က
ဲ့။နောက်ကသူတို့ရဲ့ဒီ management practice တော့ပုံပုံရိုင်းမျိုးကြီးရမယ်ကျွန်တော်ကတော့ဟိုအကျိုးများရဲ့ရှိနေလို့မြင်တာပေါ့နော်ဟို competition ကလည်းကဟိုကိုယ့်ဘက်ကိုဟိုပြိုင်နေရတာမျိုးဟုတ်တော့ပဲ ਨੇ internationally ပေါ့နော်တကယ်ဒီ world class ပေါ့သူကအနေနဲ့ပြိုင်ရမှာဖြစ်ကြအောင်အစားလေးရတယ်လို့ဒီကနေနေကတိကောက်ဖြစ်အောင်ဖြစ်မှာပေါ့ဒါပေမဲ့ကျွန်တော်ကခုနဒီဒီမှာနိုင်ငံခြားစီးပွားရေးလုပ်ငန်းတွေနိုင်ငံခြားရေးရုံးမှုတွေပတ်သက်တဲ့သဘောတရားအတိုင်းပဲကျွန်တော်ကသူတို့ကြီးကဟိုအရင်းကြီးရတော့ဒီကြတာပေါ့ဗျာကဲပြေရမယ်ကျွန်တော်တက်နိုလော်ဂျီရမယ်နောက်တစ်ခုကတို့ရဲ့ဒီ business practice တော့ကျွန်တော်တို့ရမယ်ဆိုတော့ကျွန်တော်ကတော့ဟိုနေမယ် positive ဟိုပါပဲ သင်ချင်းနဲ့စဉ်းစားရင်ကျွန်တော်တို့ပြတော့အကျိုးများရှိပါတယ်
ဟုတ်ကဲ့နောက်တစ်ချက်ကတော့ဘဟုဘန်နဲ့ပတ်သက်လို့လက်ရှိကတော့မြန်မာနိုင်ငံမှာတရားလွတ်လပ်ခွင့်တော်ရှိပြီပေါ့နော်လက်ရှိဘဟုဘန်ရဲ့စီးမင်းစည်းကမ်းတွေအရောဒီနိုင်ငံခြားဘဏ်တွေအနေနဲ့သူတို့ရဲ့လုတ်ခွင့်ကင်ငွေဘယ်လောက်ထိဟိုကြည်ကြည်ပြန့်ပြန့်လွတ်လပ်လုံနိုင်ခွင့်အခြေအနေရှိမလဲခင်ဗျတခြားနိုင်ငံတွေနဲ့ရှိပေါ့သ
ူတို့ကတော့ဟိုပေါ့အခုသူတို့ corporate banking ပေါ့နော် corporate banking ပေါ့အဲ့ဒါသူတို့လုတ်ခွင့်ပြီးနောက်တစ်ခါသူတို့ဘဟုဘန်တက်ကလည်းပဲအဲ့ဒီဘဏ်တွေဘဟုဘန်နိုင်ငံခြားဘဏ်တွေဝင်လာတဲ့အတွက်ကြောင့်သူတို့ regulation ပေါ့အဲ့ဒီ regulation တွေလည်းအခုဟိုရှိပါတယ်ဒီကဲပေါ့နော်ဘယ်နိုင်ငံမှာဖြစ်ဖြစ်ဒီ banking ဟိုအားတော့ business ကတော့တခြားလုပ်ငန်းနဲ့မတူတာ regulate တော့လိုရတာပေါ့လေအဲ့တော့ regulation ကတော့ဘုံအားတော့ regulation လုပ်မှာပေါ့အဲ့တော့လုပ်ပိုင်းကြီးကတော့ normal practice ပါပဲတခြားနိုင်ငံမှာလုပ်တယ်လို့ကျွန်တော်လုပ်လို့ရမယ်တခုပဲကြည့်တယ်ဒီနိုင်ငံခြားဘဏ်တွေနေတော့ဒီပြည်တွင်းကဒီတခုချင်းပေါ့ဒီဒီကေးပေါ့အဲ့တော့ဒီလက္ခဏာတွေဘာလို့အဲ့ဒါတွေကတော့မရှိဘူးသူကဒီနေကြီးနဲ့ဟိုသူတို့နိုင်ငံရလုပ်ငန်းတွေရောပြည်ရင်းအစည်းအဝေးလုပ်ငန်းတွေလည်းသူတို့ခိုင်တီးရနေပြီးကြီးမှာပဲအခု safe banking ပေါ့ corporate banking အဲ့ဒါတော့သူတို့ကျွန်တော်တို့ကဖွင့်ပြမှာပဲ
အခုလိုနိုင်ငံခြားဘဏ်တွေလုတ်ကင်ခွင့်ပေးလိုက်တဲ့အခါမှာပြည်တွင်းမှာရှိတဲ့ဒီ local ဘဏ်တွေပေါ့ပြည်တွင်းကလည်းစည်းအဝေးသမားတွေလုပ်နေတဲ့ဘဏ်တွေမှာသွားထိခိုက်နိုင်လားသူတို့ဘက်ကစိုးရိမ်မှုတွေရှိနိုင်ပါလား
ဟိုဒီကလုံငန်းနေတယ်ဒီကဗန်ဒီကောင်ကလူပြင်းစင်ကောင်ကတော့ကျိုးရင်းတော့တိုင်းရုပ်ကြီးတော့ဟိုဖိကိုက်သွားလောက်အောင်လေကျွန်တော်တော့မဖိကိုက်တော့ဘူးလို့ထင်တာပဲလေတကူပဲကြည့်ရတော့ကျွန်တော်တို့ကြီးကဒီ inefficient ပေါ့လေစားစောက်ရင်မပြည့်ရတဲ့ဘန်ဒီဘာတွေကတော့သူတို့တကူကူတော့သူလုတ်ကြမှာပေါ့နော်ပေါင်းကြမလားသူတို့ဆက်ကပြင်းရမှာပေါ့အရင်လိုတော့အရေးအောက်မှာနေရတဲ့အတွက်ကြောင့်ကျွန်တော်တို့ကနေမစားနေမသေးနဲ့အဲ့လိုမျိုးတော့မဟုတ်တော့ဘူးအခုကတော့competition ပေါ့နော်ပြန်ရမှာပေါ့သူတို့ကလည်းစောင်းရင်ဆက်ဆောင်ရင်ပြည်နိုင်နေများပြည်အောင်လုပ်ရမှာလीအဲ့တော့ဟိုခဏတော့ကျွန်တော်ကပြောတော့ခဏတော့သူတို့ကဒီ practice ကိုမရသေးတဲ့အတွက်ကြောင့်သူတို့အနေနဲ့နည်းနည်းလေးအခုလည်းပြည်နေကြပါပြီဒီလိုလုပ်တန်းနေလည်းအခုသူတို့ကပြင်ဆင်နေပြီလေဝင်လာရင်ကျွန်တော်ပြိုင်နိုင်ဖို့အတွက်ဟိုမှာသူတို့ product တွေလည်း new product တွေသူစဉ်းစားနေပြီအခုမှဟိုကဒီနည်းနည်းလေးစနေကြတယ်ဟုတ
်က
ဲ့ဒီဆိုတာလည်းအဲ့ဒီ pressure မရှိဘူးလေအဲ့မဖြစ်ဘူးဒီကလေးဘိုးဘာအနေနဲ့ regulation ကတော့ဒီကိုဒီ local bank စီပေါ့နော်အဓိကတော့ဘဏ်စင်းတွေဟို local bank စီအနေနဲ့ကတော့ကျွန်တော်တို့လုံးတော်ကြီးကိုပါတစ်ဖက်ကောင်းနေပြီးတော့ထိကိုက်သွားတော့အောင်လေကျွန်တော်တို့ကဟိုလွတ်မထားဘူး regulation ရှိတာဟုတ်ရက်ကညံ့နေသွားတော့ညံ့နေအလျောက်ပွားမှာပဲပေါ့တော်တဲ့လူကတော့စမ်းဆောင်ကြည့်တဲ့ဘဏ်ကြီးကတော့ကျွန်တော်ထင်ပါတယ်တက်သွားမှာပဲဒီလိုလုပ်ငန်းတွေအတိုင်းမှာတော့ကျွန်တော်ဆင်းနေကောင်းကျိုးဝေးရှိတာစီးပွားရေးလုပ်ငန်းတွေကဒါအခုစကားချင်းမှာနည်းနည်းလေးကန့်သက်ချက်ရှိနေတယ်။နောက်ကျရင်စီးပွားရေးလုပ်ငန်းတွေလည်းဒီသူတို့အခုလိုနေတဲ့ရင်းနှီးမှုပါလို့ဆိုတာလေဒီနိုင်ငံခြားဘဏ်တွေဝင်လာရင်ရှားနိုင်တာပေါ့အများကြီးပဲ
။သူတို့မှာဒီနိုင်ငံခြားဘဏ်တွေဝင်လာလို့ရှိရင်သူတို့မှာအရင်နှီးလဲပါလာမယ်။တစ်ဖက်ကနှီးပညာလဲပါလာမယ်။ဒီကိစ္စတွေကဟိုဘဟုဘဏ်ကဘယ်လောက်ထိထိန်းချုပ်နိုင်မလဲ။အကယ်မထိန်းချုပ်နိုင်ရင်မြန်မာစီးပွားရေးကိုပါသွားပြီးတော့ဟိုလွှမ်းသွားတာမျိုးတော့ဖြစ်နိုင်ပါလား
။ဟုတ်ကဲ့သူတို့ကတော့နိုင်ငံရေးစီးပွားရေးတော့မလောင်နိုင်ငံစီးပွားရေးကတော့ဟိုတက်မှာပဲတို့တော့လေခုနပြောလို့ပေါ့ကိုအမျိုးသားပေါ့နော်နိုင်ငံဒီ local ဟိုဟာဒီပုံမှာတော့နည်းနည်းလေးရင်းလို့ဟိုလို့ရည်လို့မရတဲ့သဘောပဲရှိတယ်နိုင်ငံတစ်ခုရဲ့စီးပွားရေးကတော့တို့ပါဝင်လာတဲ့အကြောင်းတော့ကျသွားစရာတော့မရှိဘူးလူတက်ဖို့ပဲရှိမှာပဲ
ခုမြန်မာနိုင်ငံကစီးပွားရေးပြည်ပြင်ပြောင်းလဲမှုလုပ်တဲ့အရှင်ဟုံးတော့တွားနေတာတိတ်တော့မကြသေးပါဘူး။ဒါပေမဲ့ဘိုင်းလုပ်ငန်းမှာလည်းအားနည်းချက်တွေရှိကောင်းရှိနိုင်ပါတယ်။အဲ့တော့လက်ရှိဒီနိုင်ငံခြားဘဏ်တွေဝင်လာတဲ့အခါမှာဘဟုဘဏ်တွေနဲ့လှုပ်တဲ့အကြံဉာဏ်နောက်ဘဏ်တွေအနေနဲ့ဘလို့လှုပ်တဲ့ဆိုရဲစဉ်းစားချက်ဘာတွေလိုအပ်ချက်ရှိပါလဲခင်ဗျာ
။ကျွန်တော်တို့ကဟိုဝင်လာတဲ့အခါမှာခုနကကျွန်တော်ပြောလို့ပေါ့ထိန်းကြောင်းပြရမှာပေါ့လေ။ဒီရင်းကဘဏ်တွေကိုတစ်ဖက်ဆောင်ပြီးဒီကနေ့အားကြီးနဲ့ဝင်လာတာကြီးကိုကျွန်တော်တို့ကဟိုဘာမှမထိန်းကြောင်းမဲထားလိုက်ရင်ကိုကဒီလိုမှန်ဒီဟိုကပြတ်သွားမယ်ဆိုရင်ဒါဒီလိုမှန်တစ်ခုကပြတ်သွားမယ်ဆိုရင်လည်းတကယ်ဆိုရင်ဟိုဘဏ်လုံးကတခြားစီးပွားရေးလုပ်ငန်းနဲ့မတူတာကဒီလိုမှန်ပြတ်သွားရင်ကိုကျွန်တော် banking sector ရဲ့ဖူးဖူးမှုကသွားကြည့်လိုက်အဲ့တော့ဘိုးဘာအနေနဲ့လည်းတာဝန်ကြီးပါတယ်တစ်ခါကဒီလိုမှန်နေရာလည်းပဲဖြည်းဖြည်းချင်းချင်းသူတို့ရဲ့စွမ်းဆောင်ရည်ကိုမြင့်မြင့်လိုလာပြီးနိုင်ငံပန်နေရာလည်းပဲသူတို့အကျိုးအတွက်လုပ်တယ်ဆိုပေမဲ့လည်းပဲကျွန်တော်တို့ကခုခေတ်စကားနဲ့ပြောရင်လေသူတို့ဒီလိုချင်တာပဲကိုလည်းကြိုးရှိမှာပဲအဲတော့နိုင်ငံကြီးကတော့နိုင်ငံစီးပွားရေးနေနေရတယ်ကျွန်တော်ထင်တယ်လေဟိုတက်လာဘူးပဲရှိပါတယ်ကြောက်ဘူးတော့မရှိဘူးအဲဒီပြည်သူ့ဘဏ်တွေလည်းအကြီးအကဲမရှိဘူးဒါပေမဲ့အဲ့ဒါလည်းသူတို့ဝဝကြီးတော့ကနပြည့်စည်သွားလောက်အောင်ကြီးကြိုက်သွားလို့တော့လည်းမဖြစ်ဘူးပေါ့ကနပြောလို့ကာယကံရှင်ဘဏ်တွေရောဘိုးဘဏ်ဟာဖ ချင်းကြမှုရောအရေးကြီးတယ်လို့ထင်တာပဲ
။ဘူဘန်ဒရိုက်တာအဖွဲ့ဝင်ဦးကျော်မင်းထွန်းဖြစ်ပါတယ်။အခုလိုဒီအပတ်စဉ်စီးပွားရေးအစီအစဉ်ကိုကျွန်တော်ဒီရေဒီယိုမှာလာမကပဲနဲ့ View မြန်မာပိုင်းရဲ့ website မှာလည်းပြန်လည်နားဆင်လို့ရပါတယ်။View မြန်မာပိုင်းရဲ့ website လိပ်စာကတော့ www.voanews.com/burmese ဖြစ်ပါတယ်ခင်ဗျာကျွန်တော်တားညူဦးပ
ါကိုတားညူစီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတစ်ခါထုတ်လွှင့်ပေးမှာကတော့တုဒ္ဒဆောင်တဲ့ American တခွင်စီစဉ်ဖြစ်ပါတယ်ကိုအောင်ကမဲ့ရင်ဂျင်နိုင်နဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
အခုဆက်ချောက်ကုန်းအတွက်အမေရိကန်ပြည်တော်စုကိုရွှေပြောင်းချေချနေထိုင်ခွင့်ရမယ် Diversity Visa DV ကန်ဆယ်မဲ့လျှောက်လာတဲ့တွေကိုစတင်လက်ခံနေပါပြီမန်အင်ဂျင်နီယာအော်တိုဘာလ၁ရက်နေ့ကနေနိုဝင်ဘာလ၃ရက်နေ့အထိဒီလျှောက်လာတွေကိုလက်ခံသွားမယ်ဆိုပြီးအမေရိကန်ပြည်တော်စုနိုင်ငံခြားရေးဌာနအင်တာနက်စာမျက်နှာမှာဖော်ပြထားတယ်ဗျ Now DV လျှောက်လာတွေကို www.dvlottery.state.gov online internet စာမျက်နှာမှာလျှောက်လို့ရတယ်ဆိုတာကိုလည်းဖော်ပြထားတယ်လေ
ဟုတ်ပါတယ်ကိုအောင်ရေDV လျှောက်လာတွေကို online ကနေပဲလျှောက်ရမှာပါဒီလိုလျှောက်တဲ့အခါကို့လက်ခံအတွက် print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားတယ်နော်ဒါမှကို့လျှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ပြီးကို့ DV cancel မဲ့ပေါက်မပေါက်ကိုလည်းပြန်ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV cancel မဲ့အကြောင်းနည်းနည်းပြောပြပါအောင်ရှင်
DV ကန်ဆယ်မဲ့ဆိုတာကတော့ American ပြည်အောင်စုမှာရွှေပြောင်းချေချနေထိုင်ခြင်းသူတွေလျှောက်လို့ရတဲ့ကန်ဆယ်မဲ့တစ်မျိုးလို့ဆိုရမှာပေါ့ဗျာ American ကိုလာရောက်ချေချနေထိုင်ဖို့တစ်နှစ်ကိုလူပေါင်း 5,000 ဝဲလောက် American ဆိုရကခေါ်ယူနေတာမှာလျှောက်လို့ရတဲ့နိုင်ငံတွေမြန်မာနိုင်ငံလည်းပါနေပါတယ
်ဟုတ်ကဲ့ကျမတို့အိန္ဒိယချင်းတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နိုင်ငံတွေကလူတွေကတော့ဒီ DV ကန်ဆယ်မဲ့ကိုလျှောက်လို့မရဘူးเนาะဘာလို့လဲဆိုတော့လွန်ခဲ့တဲ့9နှစ်အတွင်းမှာအဲ့ဒီနိုင်ငံတွေကနေ American ပြည်ထောင်စုကိုလာရောက်အခြေချသူတွေစုစုပေါင်း 9,000 လောက်ရှိနေလို့ပါဒါနဲ့မြန်မာပြည်ကနေ DV ကန်ဆယ်မဲ့ပေါက်ပြီးတော့ American ကိုရောက်လာကြတဲ့သူတွေလည်းတော်တော်များတယ်เนา
ะဟုတ်ပါတယ်မန်အင်ဂျင်နီယာ American Dream American အိမ်မက်ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American အထိခြေစံလာကြတာပေါ့ဗျာပညာရေးကျန်းမာရေးလူမှုရေးကစလို့သားသမီးတွေအတွက်လည်းအမေရိကန်ကိုလာကြတဲ့သူတွေရှိပါတယ်။အင်ဒီယားနာပြည်နယ်ဖော်ဝင်းမြို့ကကိုဇော်နိုင်ဝင်းဟန်ဆိုရင်လည်း DV ကန်ဆယ်မဲ့ပေါက်ပြီး2005ခုနှစ်မှာအမေရိကန်ပြည်ထောင်စုကိုရောက်လာတယ်လေ။သူကတော့မျောလင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာလို့ဝမ်းသာနေပါတယ်တဲ့ဗျာ။သူပြောတာလေးနားထောင်ကြည့်ပါဦး။
ကျွန်တော်တို့တူရင်းနေနေပေါ့နော်။တခြားလူတော့မသိဘူး။ကျွန်တော်တို့ပြည်သားစုအနေနဲ့ကတော့အဝင်ဝင်ကြအပြင်ပို့တော်လွန်သေးတယ်လို့ကျွန်တော်တို့ထင်တယ်။ဟိုအရင်အဆင်ပြေတယ်ပေါ့နော်။ကျွန်တော်တို့မိသားစုမှာတော့ကျွန်တော်တို့အဆင်ပြေဆုံးဖြစ်တယ်
။ကိုစောနိုင်ဝင်းဟန်ကတော့အတော်အဆင်ပြေနေပုံရတယ်နော်ကိုအောင်ကြီး
။ဟုတ်ပါတယ်ဗျာ။ဒါပေမဲ့ဘဝမှာအမြဲတမ်းအကောင်းကြီးတော့လည်းဘယ်မျှော်လင့်လို့ရပါမလဲ။အခက်အခဲကတော့အနည်းနဲ့အများရှိကြတဲ့အကြောင်းကိုလည်း तू ကအခုလိုဆက်ပြောသေးတယ်ဗျာ
။မနေ့တော့အခက်အခဲရှိတာပေါ့နော်။သူတို့ရဲ့ delay ထုံးစံကိုကျွန်တော်တို့မလေ့လာနိုင်လေ့လာနားမလည်ဘူးဖြစ်နေတယ်။သူတို့စကားပြောတာဆိုတာနေတာထိုင်တာသူတို့ရဲ့အလေးထားကိုကျွန်တော်တို့မသိတဲ့အခါမှာဟိုအဲ့မှာတော့နည်းနည်းခက်ခဲရှိတယ်။နောက်သူတို့ရဲ့အနေထားတွေကိုမသိတော့ဟိုလောကခံရတာတွေမှာတချို့နေရာမှာကျွန်တော်တို့နည်းနည်းခက်ခဲတယ်
။ American ပြည်တော်စုတစ်ခုလုံးမှာမြန်မာမျိုးသားတွေဟာပြန်ကျဲပြီးနေထိုင်နေကြတာမှာ American အရှိဘက်ခြမ်းက Washington DC New York နဲ့အနောက်ခြမ်းမှာဆိုရင် California မြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာအများအပြားအခြေချနေထိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30ခန့်ကလာရောက်အခြေချနေထိုင်ကြတာလေ။
ဟုတ်တာပေါ့ကိုအောင်ရေအခုကိုစောနိုင်ဝင်းဟန်တို့နေတဲ့အင်ဒီယားနာပြည်နယ်မှာဆိုရင်လေဒီမြမပြည်ပွားတိုင်းရင်းသားတွေတောင်းနဲ့ချီနေထိုင်ကြတယ်မဟုတ်လား
ဟုတ်ပါတယ်မန်အင်ဂျင်နီယာအင်ဒီယားနာပြည်နယ်မှာကအထူးသဖြင့်နေဆက်ကလာတဲ့သူတွေများပေမဲ့ကိုစောနိုင်ဝင်းဟန်တို့လို DV ကန်ဆယ်မဲ့ပေါက်ပြီးလာကြတဲ့သူတွေလည်းရှိကြတာမှာအလုံနဲ့ပတ်သက်လို့ကတော့မြမတွေကစူးစမ်းတယ်ရိုးသားတယ်ဆိုပြီးအလုံရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိတယ်ဗျဘာဖြစ်ဖြစ်အလုတ်ဟူသည်မဂုံရှိစွာဆိုတဲ့အစိတ်နဲ့လှုပ်ရင်တော့ဘယ်အလုတ်ပဲဖြစ်ဖြစ်လှုပ်ရတာမခက်ဘူးဆိုပြီးကိုဇော်နိုင်ဝင်းဟန်ကအခုလိုပြောသွားပါတယ
်လှုပ်အနေနဲ့ကတော့ကျွန်တော်တို့အနေနဲ့ကတော့မခက်ဘူးလို့တော့ပြောလို့ရတယ်ဘာလို့လဲကျွန်တော်တို့ကနည်းနည်းလေးပြရတာနဲ့ကျွန်တော်တို့ကနည်းနည်းပို့ပြီးတော့မြင်တတ်တဲ့အမြင်ရှိတယ်လို့ကျွန်တော်တို့ဆိုတော့ယူဆရတယ်ဘာလို့လဲကျွန်တော်ဗမာတွေမှာတော်တော်များများတော့ကျွန်တော်မြင်တယ်ဟိုရိုးရိုးအလုတ်သမားတယောက်အနေနဲ့ပဲဝင်ရတဲ့ခါကျတော့ဟိုတိတ်တော့အခက်အခဲမရှိဘူးပေါ့ကွာအဲ့လိုမျိုးကျွန်တော်မြင်တယ်
အမေရိကကိုစပြောင်းလာပြီးနေကြတဲ့ပထမမျိုးဆက်ကတော့အခက်ခဲတွေကြာဒီလိုပဲအဆင်ပြေအောင်ကြိုးစားရုန်းကန်ကြရတာပဲမန်အင်ဂျင်နီယာ။ဒါပေမဲ့နောက်မျိုးဆက်တွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိဘတွေဟာအလုပ်ပိုးလုပ်ပြီး သားသမီးတွေကိုအမြင့်ရအောင်တွန်းတင်ပေးခြင်းနဲ့သူဆန္ဒကိုလည်းပြောတယ်ဗျ။ဒါအပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လည်းမိဘတွေကသားသမီးတွေအပေါ်ဖြစ်စေချင်တာကိုအတင်းကျပ်လုပ်ခိုင်းတာမျိုးမဟုတ်ဘဲကလေးတွေစိတ်ကြိုက်သူတို့စိတ်ဝင်စားတာကိုမြေတောင်မြှောက်ပေးမယ်လို့လည်းကိုဇော်နိုင်ဝင်းဟန်ကပြောပါတယ်။
ကျွန်တော်တို့ရန်ကုန်ပမာပြည်အနေနဲ့ဆိုကျွန်တော်တို့ဆရာဝန်အင်ဂျင်နီယာဆိုတာမျိုးပဲအဓိကပြောနေတယ်ဒါပေမဲ့ဒီမှာကျတော့အဲ့လိုမျိုးလုပ်လို့မရသူပါစိတ်ဝင်စားလေအရေးကြီးတာကသူစိတ်ဝင်စားတဲ့ line ကိုကျွန်တော်တို့ကဟိုနောက်ကနေ support လုပ်မယ်ဆိုတဲ့ဟာလောက်ပဲကျွန်တော်မြင်ထားတယ်ဒါပေမဲ့ဖြစ်စေချင်တာတော့ဟိုဆရာဝန်တော့ဖြစ်စေချင်တာပေါ့ဘာကြောင့်လဲဆိုတော့ပညာတတ်ဖြစ်တယ်သူအေးသေးသေးလုပ်ခဲ့စားတော့လို့ရမယ်ဆိုတာမျိုးမြင်တာပေါ့ဒါပေမဲ့အဲသူဘာဝါဒနာပါလဲဟာပေါ့အခုသူလည်းတက်သူအင်္ဂလိပ်စကားနဲ့သူလုပ်ကင်သူပါဝင်ကျင်ပါဖြစ်လာတော့အရှင်ပြေမဲ့သူဝါဒနာပါတဲ့ဟာကိုပဲကျွန်တော်တို့ support လုပ်ဖို့ပဲစဉ်းစားထားရတယ်ပေါ့
ကဲဒါကတော့ DV ကန်ဆန်းမဲ့ပေါ့သူတယောက်ရဲ့အတွေ့အကြုံတွေပဲပေါ့ဗျာ
ဒါနဲ့မြန်မာပြည်မှာ DV ကန်ဆန်းမဲ့အတွက်အခကျင်းငွေယူပြီးတော့ရှောက်ပေးနေတာတွေလည်းရှိနေတယ်ဆိုပြီးတော့ပြောနေကြတယ်เนาะကိုအောင်
အော်ဟုတ်ပါရဲ့ဗျာမြန်မာပြည်မှာကလူတိုင်းအင်တာနက်သုံးဖို့အခက်အခဲရှိကြတော့တစ်စက္ကန့်အခကျင်းငွေ UB DV ကန်ဆန်းမဲ့ရှောက်ပေးနေတဲ့သူတွေကိုအားကိုးပြီးတော့ရှောက်ကြရတဲ့သူတွေရှိတယ်လို့ကျွန်တော်လည်းကြားရပါတယ်တချို့တွေကြတော့အခကျင်းငွေ UB တရားလုပ်ပေးပေမဲ့တချို့တွေကြတော့ပတ်စံသာယူသွားပြီး DV ရှောက်ပေးလားရှောက်မပေးဘူးလားဆိုတာဘာမှထပ်မသိရတော့ဘူးတယ်ဗျအဲ့လိုကြုံခဲ့ဘူးတဲ့သူတွေကိုစွန်နိုင်ဝင်းဟန်လည်းအပါဝင်ပေါ့ဗျာသူကအခုလိုပြန်ပြောပြတယ်ဗျာ
အဲရန်ကုန်မှာတော့တဖြည်းလျှောက်ခိုင်းတာအဲ့တော့လေအဲ့ဒီမှာသူတို့လျှောက်ပေးမယ်ဆိုပြီးတော့ပြောတယ်ကျွန်တော်တို့ရန်ကုန်ကနေအဲ့ဓပုံနေပို့အဲ့ဖက်ဆန်ပို့လိုက်တယ်ပို့ပြီးတော့ပေါက်တဲ့ခါကျတော့ဟိုလာလိုက်ခါကျတော့မပေါက်ဘူးဆိုတာပဲသတင်းမဲထွက်တယ်ကွာဘာမှဟို receipt ကိုကျွန်တော်တို့ဘာမှမသိရဘူးဖက်ဆန်မဲပေးလိုက်ရတာပဲရှိတယ်ဘာမှမသိရဘူးကျွန်တော်ကမပေါက်ဘူးဆိုတာနဲ့တခေါင်းနဲ့တည်းကျွန်တော်တို့ကပြတ်တာလေအဲ့တော့ကျွန်တော်ကဟိုကျွန်တော်တို့ကအင်တာနက်မရှိဘူးအရှိရခါကျတော့ internet ကလေဘလို့ကြည့်လို့ရတယ်ကိုယ့်ရဲ့တကယ်လျှောက်ထားလားမလျှောက်ထားလားတကယ်ပေါက်တယ်မပေါက်ဘူးဆိုတာကျွန်တော်တို့ကဘလို့မှမသိပဲနဲ့အဲ့လိုအလိန်ခံရတာ၄ဟုတ်ပါတော့ဗမာပြည်မှာအဆက်အသွယ်အားရနေနေတယ်လေကိုယ့်ရဲ့
ကိုဇော်နိုင်ဝင်းဟန်ပြောတာကဒီလိုပါမင်းချင်းနိုင်ရေ DV ကန်ဆန်းမဲတွေကို internet online ကနေလျှောက်တဲ့အခါမှာကိုဖြစ်ရမယ့်အချက်လက်အားလုံးဓာတ်ပုံနဲ့တကွဖြည့်ပြီးပို့လိုက်တဲ့အခါမှာလက်ခံရရှိကြောင်းအလျော်အလျောက်ကိုစီကိုပြန်လာပါတယ်အဲ့ဒီမှာကို DV လျှောက်လာကိုရရှိကြောင်းလက်ခံနံပါတ် confirmation number ကိုကိုကရပါတယ်အဲ့ဒီနံပါတ်ကိုတင်ထားဖို့လိုပြီး2015ခုနှစ်မေလ5ရက်နေ့ DV ကန်ဆန်းမဲပေါက်တဲ့သူတွေစာရင်းထုတ်ပြန်တဲ့အခါမှာ www.dvlottery.state.gov internet စာမျက်နှာကိုသွားရမယ်ပြီးတော့လျှောက်လာတင်တော့ကရခဲ့တဲ့ကိုရဲ့ဒီ confirmation number ကိုထည့်ရှာလိုက်တာနဲ့ကိုပါမပါသိရတော့တာပေါ့ဗျာသူများကိုအကူအညီတောင်းလျှောက်ခိုင်းရင်လဲ confirmation number ကိုရအောင်ယူထားဖို့လိုတာပေါ့
ဟုတ်ပါရဲ့နော်ဒါနဲ့ DV ကန်ဆန်းမဲလျှောက်တာနဲ့ပတ်သက်လို့ပြည်သူလူထုပိုးပြီးနားလည်ဖို့ American ကောင်စစ်ဝင်ဌာနကရန်ကုန်နဲ့မန္တလေးတွေမှာဟောပြောပွဲတွေလုပ်မယ်တဲ့ရန်ကုန်မှာကျင်းပမဲ့ပထမအကြိမ်ဟောပြောပွဲကိုအောက်တိုဘာလ2ရက်နေ့ဒုတိယအကြိမ်ဟောပြောပွဲကိုတော့အောက်တိုဘာလ6ရက်နေ့တနင်္လာနေ့ညနေ9နာရီခွဲကနေ9နာရီအထိဂျက်ဆင်ခမ်းမဆောင်မှာနောက်ပြီးတတိယအကြိမ်ကိုတော့အောက်တိုဘာလ9ရက်အင်္ဂါနေ့ညနေ9နာရီခွဲကနေ9နာရီအထိ YMCA ရုံးမှာကျင်းပသွားမှာဖြစ်တယ်လို့သိရတယ်ရှင
်ဟုတ်ကဲ့မန္တလေးမှာတော့အောက်တိုဘာလ9ရက်နေ့မှာချိုင်းအသာဇံမြို့နယ်ကဂျက်ဖာဆင်စင်တာမှာ2ကြိမ်ကျင်းပမှာပါနေ့လယ်ဘက်17နာရီကနေ12နာရီအထိဒီကြိမ်မှာတော့မြန်မာဘာသာနဲ့ဖြစ်ပြီးတနာရီကနေ2နာရီအထိကိုတော့အင်္ဂလိပ်ဘာသာနဲ့ပြောမှာပါအမေရိကန်ကောင်စစ်ဌာနကအရာရှိတွေက DV ကန်ဆန်းမဲ့နဲ့ပတ်သက်လို့ရှင်းပြမှာဖြစ်ပြီးတော့စိတ်ပါဝင်စားတဲ့သူတွေအခမဲ့တွားရောက်နားထောင်လို့ရပါတယ်ခင်ဗျာ
အော်စီဇန်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဟာလူမျိုးပေါင်းစုံဘာသာပေါင်းစုံနဲ့ယဉ်ကျေးမှုပေါင်းစုံအတူရှင်တွဲနေထိုင်တဲ့နိုင်ငံတစ်နိုင်ငံဖြစ်ဂုဏ်ယူလို့ရှိပါတယ်။ရွှေပြောင်းအခြေချတဲ့အုပ်စုတွေဟာအမေရိကန်ပြည်ထောင်စုတွေကိုကာလအပိုင်းခြားလိုက်တတုပ်ပြီးတတုပ်ဝင်ရောက်လာကြတာဖြစ်ပြီးတချို့ကဆယ်စုနှစ်နဲ့ချီနေထိုင်လာကြတာဖြစ်တယ်လို့ရာစုနှစ်နဲ့ချီပြီးနေကြသူတွေလည်းရှိပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုရဲ့လူနေမှုဘဝလို့ပြောလိုက်ရင်ရွှေပြောင်းအခြေချလာသူတွေရဲ့ဘဝစုံပါဝင်နေတာဖြစ်ပြီးဒီမတူကွဲပြားမှုတွေနဲ့ပေါင်းစည်းမှဒီကနေ့တွေ့ရတဲ့အမေရိကန်ပြည်ထောင်စုဖြစ်လာတာပါ။ဒါပေမဲ့လည်းအမေရိကန်နိုင်ငံရဲ့လူဦးရေဆိုင်ရာမှာမတူကွဲပြားတဲ့အုပ်စုတွေအားလုံးကိုကောင်းကောင်းကိုစားပြုနိုင်တာမရှိသေးတဲ့အတွက်အစိုးရကအမေရိကန်နိုင်ငံတွင်လာရောက်မှုနည်းနေသေးတဲ့နိုင်ငံတွေကရွှေ့ပြောင်းအခြေချခြင်းသူတွေအတွက်ပြည်ဝင်ခွင့်ဗီဇာ2,500ချထားပေးတာဖြစ်ပါတယ်။ green card ကန်ဆယ်မယ်လို့လူသိများတယ် DV visa ကန်ဆယ်မယ်အတွက်အခု2016ခုနှစ်မှာရှောက်ထားခြင်းသူတွေဟာ green နဲ့ဆန်တော်ချိန်ညနေ 9:00 နာရီအောက်တိုဘာလ1ရက်နေ့ကစပြီး November လ3ရက် green နဲ့ဆန်တော်ချိန်ညနေ 9:00 နာရီအထိနောက်ဆုံးထားပြီးရှောက်ထားနိုင်ကြပြီဖြစ်ပါတယ်လွန်ခဲ့တဲ့9နှစ်အတွင်း American ပြည်တော်စုကိုရွှေ့ပြောင်းလာသူ 9,000 အောက်ပဲရှိသေးတဲ့နိုင်ငံတွေကနိုင်ငံသားတွေပဲရှောက်လွှာကိုတင်နိုင်တာဖြစ်ပါတယ်ရှောက်ထားနိုင်သူတွေမှာရှိရမယ့်အရေးအချင်းကအထက်တန်းကျောင်းပညာရှင်ပြီးစီသူဒါမှမဟုတ်ကျွမ်းကျင်လုပ်သက်နှစ်နှစ်ရှိသူဖြစ်ရမှာပါဒီကန်ဆန်းမဲ့ဆန်ရအချက်လက်တွေနဲ့ပတ်သက်ပြီးမေးစရာရှိတာတွေလူအချက်အသေးစိတ်တွေကိုသိချင်တော့ American နိုင်ငံခြားရေးဌာနရဲ့ Council of Bureau ရဲ့အများပြည်သူအတွက်တင်ထားတဲ့ website ဆမ်းမျက်နှာ travel.state.gov မှာသွားရောက်ကြည့်ရှုနိုင်ပါတယ်ဆာရွက်နဲ့ရှောက်လွှာတင်တာကိုလုံးဝလက်ခံမှာမဟုတ်ဘဲရှောက်လွှာအားလုံးဟာကွန်ပျူတာကနေတဆင့်တင်ရမှာဖြစ်ပါတယ်တကယ်လို့ DV visa ကန်ဆန်းမဲ့အတွက်သတ်မှတ်ချက်နဲ့ကိုက်ညီသူဟာ American ပြည်ထောင်စုကိုလာရောက်အခြေချခြင်းနဲ့ဆိုရင် www.dvlotter.state.gov website ဆာမျက်နှာမှာလာရောက်ကြည့်ရှုဖို့အတွက်ဖိတ်ခေါ်ပါတယ်။ဒီဆာမျက်နှာအောက်ခြေမှာကန်ဆန်းမဲ့လျှောက်လွှာဖော်ပြထားတဲ့ဆာမျက်နှာကိုသွားနိုင်တဲ့နေရာကိုပြထားတာမို့အမြန်ဆုံးသွားရောက်ပြီးလျှောက်လွှာကိုဖြည့်ပါဖြည့်ပြီးရင်ဖြည့်ပြီးကြောင်း submit ဆိုတဲ့နေရာမှာနှိပ်လိုက်တာနဲ့ရှောက်လွားကိုရရှိကြောင်းအတည်ပြုစာကိုထုတ်ပေးမှာဖြစ်ပါတယ်။ဒါကိုပုံနှိပ်ပြီးဆရက်ကိုတင်တာပါ။အဲ့ဒီမှာ DV ကန်ဆန်းမဲ့မှတ်ပုံတင်အမှတ်ပါပါတယ်။ဒီနံပါတ်ဟာကိုအရွေးခံရတာဟုတ်မဟုတ်အဲ့ဒီ website မှာပြန်လည်စစ်ဆေးနိုင်ဖို့ဖြစ်ပါတယ်။ကန်ဆန်းမဲ့မှတ်ပုံတင်တော့ကိုသုံးခဲ့တဲ့ email ကိုမှတ်သားထားဖို့တော့လိုပါတယ်။ရှောက်လွှာအတွက် submit ဆိုတဲ့လက်ခံဖို့အကွက်ကိုတစ်ကြိမ်သာနှိပ်ရမှာဖြစ်ပါတယ်။တကယ်လို့တစ်ကြိမ်နဲ့ပို့သွားရင်တော့ပယ်မယ်ဖြစ်သွားပါတယ်။ DV ကန်ဆန်းမဲ့အတွက်ကြာပန်းရွေးချယ်တာပါ။ website ထဲဝင်သူများရင်နှောင့်နှေးမှုတွေရှိတတ်တာမို့ရှောက်လွှာပိတ်ရနောက်ဆုံးသတင်းပတ်အထိဘရောမှမဆောင်ပါနဲ့။နောက်တစ်ခုကဒီကန်ဆန်းမဲ့အတွက်ငွေပေးစရာမလိုပါဘူး။အခမဲ့မှု DV ကန်ဆန်းမဲ့အတွက်ကူညီဖို့ငွေပေးရမယ်လို့တယောက်ယောက်ကတောင်းလာရင်ဒါဟာလိမ့်နာတစ်မျိုးပါ။website လိပ်စာက www.dvlotter.state.gov. ပါလို့ထပ်ပြီးပြောပါရစေ။အခုဝင်ပြီးရှောက်လွှာတင်ကြပါ။ကံကောင်းကြပါစေ
။ American စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။သရရှင်ဒီခုနားဆင်ကြရတာကတော့ American ဆိုရရဲ့အာဘော်သားဖြစ်ပြီးတော့ VOE ရဲ့အာဘော်မဟုတ်ကြောင်းအတည်ပြရပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းချင်းချုပ်ကိုဦးစံမိုးဝေကကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံနေဆက်မြို့ဖြစ်တဲ့ကိုဘာနီမြို့ကိုထိန်းချုပ်နိုင်ရေးအတွက်ခတ်လူမျိုးတိုက်ခိုက်ရေးသမားတွေနဲ့ IS Islamic စစ်သွေးကြတွေကြအပြင်းထန်တဲ့တိုက်ခိုက်မှုတွေဖြစ်ပွားနေပြီးနှစ်ဖက်စလုံးမှာထိခိုက်ကြဆုံးမှုတွေအများပြားရှိတယ်လို့သိရပါတယ်စနေနေ့တနင်္ဂနွေနေ့မှာဖြစ်ပေါ်တဲ့တိုက်ပွဲတွေအတွင်းမှာစစ်သွေးကြ29ယောက်နဲ့ခတ်လူမျိုးနွယ်စုတိုက်ခိုက်ရေးသမား19ယောက်သေဆုံးခဲ့တယ်လို့ဗြိတိန်နိုင်ငံအခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်လေ့လာနေတဲ့အဖွဲ့ကပြောဆိုပါရယ် ISIS Islamic စစ်သွေးကြအုပ်စုနဲ့ပူးပေါင်းမှုပြင်ပနိုင်ငံကိုထွက်ခွာဖို့ကြိုးစားနေတယ်ဆိုတဲ့ဆွဆွဲချက်နဲ့19နှစ်အရွယ်အမေရိကန်နိုင်ငံသားတအုပ်ကို FBI American ဘဟုစုံစမ်းစစ်ဆေးရေးအဖွဲ့ကချီကာဂိုလေးစိတ်မှာဖမ်းဆီးခဲ့ပါရယ်တနင်္ဂနွေနေ့အမေရိကန်တရားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့ချီကာဂိုကနေ Istanbul ကို Vienna ကတဆင့်သွားမဲ့ Mohammedဟမ်ဇာခန်ကိုစနေနေ့ကလေးစိတ်မှာ FBI နေကဖမ်းဆီးလိုက်တယ်လို့ဖော်ပြထားပါတယ်။သတင်းတပတ်တော်ဒါဟောင်ကောင်ကျွန်းမှာဆန္ဒပြပွဲတွေပြုလုပ်ခဲ့တဲ့ကျောင်းသားခေါင်းဆောင်တွေကသူတို့လူလားနေတဲ့နိုင်ငံရေးပြင်ပြောင်းလဲမှုကိစ္စတွေကိုဆွေးနွေးဖို့အတွက်အစိုးရရရှိနေတဲ့ဆွေးနွေးညှိနှိုင်းမှုအခြေခံမှုတွေချမှတ်နိုင်ခဲ့ပါတယ်ခင်ဗျာ
။ကမ္ဘာသတင်းချင်းချုပ်ကိုဦးစံမိုးဝေကြီးညာခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျေမီကုတ်ဖြစ်ပါတယ်။ VOA American အသံမနက်ဖတ်မြန်မာဘာသာအစီအစဉ်တွေကိုလိုင်းနံပါတ်32 40နဲ့48 50အပြင်လိုင်းနံပါတ်190တွေကအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.